အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ကိစ္စသဘောတူညီမှုရရှိရေးအားထုတ်မှုလမ်းလွဲသွားနိုင်စရာမရှိပေမဲ့ဆွေးနွေးရေးဖြစ်စဉ်ကိုတော့ရှုပ်ထွေးခက်ခဲသွားစေနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ VOA သတင်းတောက် Brian Padden ဆိုးမျိုးကနေသတင်းပေးပို့ထားတာကိုဦးကျော်စံတာကတင်ပြမှာပါရှင်။
2015မှာပြုလုပ်ခဲ့တဲ့ JCPOA ခေါ်ပူးတွဲလုပ်ငန်းအစီအစဉ်ဟာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုထိန်းချုပ်ထားမဲ့ဆိုရင်အီရန်ဘော်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုရုပ်သိမ်းမယ်ဆိုတဲ့သဘောတူညီချက်ဖြစ်ပါတယ်။အဲ့ဒါကနှုတ်ထွက်မယ်လို့ဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာကြေညာလိုက်ပြီးတဲ့နောက်အီရန်ကိုတံခါးပိတ်ဆို့မှုတွေပြန်လုပ်သွားမယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ဟာယခင်သမ္မတဘရက်အိုဘားမားလက်ထက်ကညှိနှိုင်းရရှိခဲ့တာဖြစ်ပြီးဗြိတိန်ပြင်သစ်ဂျာမနီတရုတ်နဲ့ရုရှားတို့လည်းပါဝင်ခဲ့ကြပါတယ်။အခုလိုအီရန်ဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်လိုက်တာဟာမြောက်ကိုရီးယားနျူကလ িয়ার အရေးကိုဆွေးနွေးတဲ့အခါမှာအမေရိကန်ဆိုတာဟာမပြည့်မစုံတဲ့သဘောတူညီချက်ကိုလက်မခံဘူးဆိုတာပြက်ပြက်သားသားလုပ်ပြရာရောက်တယ်လို့ထရမ့်ရဲ့အမျိုးသားလူမျိုးရေးအရာရှိဂျွန်ဘော်တန်ကဆိုပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရီးယားပညာရှင်ဗစ်တာချားကလည်းအီရန်ကိစ္စမှာအမေရိကန်မူဝါဒပြောင်းလဲသွားတဲ့အတွက်မြောက်ကိုရီးယားနဲ့သံကင်းတမန်ကြီးရှီခီမှာအကြီးအကျယ်ထိခိုက်နိုင်ဖွယ်မရှိဘူးလို့သုံးသပ်ပါတယ်
။ဒီကိစ္စကိုမြောက်ကိုရီးယားဘယ်လိုသဘောထားသလဲဆိုတော့ဒါဟာကောင်းတယ်မကောင်းဘူးဆိုတာတော့စဉ်းစားလိုက်မယ်လို့မထင်ပါဘူး။သူတို့နိုင်ငံရဲ့အခြေအနေကတခြားနိုင်ငံကအခြေအနေတွေနဲ့တခြားစီဖြစ်နေတာပါ။သူတို့ကိစ္စဟာအထူးတီးခြားကိစ္စဖြစ်တယ်လို့သူတို့ခံယူထားကြတာပါ။အ
ီရန်နဲ့မြောက်ကိုရီးယားကိုဆင်ကြီးမယ်ဆိုရင်အီရန်ကိစ္စကနျူကလ িয়ার ဘုံလုဖို့အထုတ်မှုကိုကန့်သတ်တဲ့ကြိုးစားမှုသာဖြစ်ပါတယ်။မြောက်ကိုရီးယားကြတော့နျူကလ িয়ার ထိပ်ဖူး20ကနေ60အထိပိုင်ဆိုင်နေပြီလို့ CIA နဲ့တခြားစစ်ဘက်ထောက်လှမ်းရေးတွေကပြသနေကြပါတယ်။ပြီးတော့နျူကလ িয়ার စက်ရုံပေါင်းနဲ့မြောက်ကိုရီးယားမှာ40ကနေ100အထိတောင်စီနေပြီလို့ RAND သုတေသနအဖွဲ့ကဆိုပါတယ်။သို့တော်လည်းအမေရိကန်မှာနောက်တက်လာမဲ့သမ္မတတွေဟာ Trump နဲ့ရယူမဲ့သဘောတူညီမှုကိုဆက်လက်ပြီးတော့သဘောတူမှတူဝမလားဆိုတာကစိုးရင်စရာဖြစ်လာနေတဲ့အတွက်အမေရိကန်တွေကလိုက်လျှော့မှုကိုခက်မြန်မြန်အကောင့်ထဲဖော်ပြဖို့မြောက်ကိုရီးယားဘက်ကတောင်းဆိုလာနိုင်တာတော့ရှိပါတယ်။ဒါဟာအဖူးအထစ်ဖြစ်နိုင်ပေမဲ့မကျော်လွှမ်းနိုင်တဲ့အတားအဆီတော့မဖြစ်နိုင်ပါဘူး။ CIA အရာရှိဟောင်းနဲ့အခုခါ CSIS သူတွေဖြစ်တဲ့ဆူမီချယ်ရီကတော့ Trump နဲ့သဘောတူညီထားရင်နောက်တက်လာမယ့်အစိုးရတွေဟာဆက်လက်ထောက်ခံပွဲရှိတယ်လို့ဆိုပါတယ်
။ Trump အစိုးရနဲ့သဘောတူညီမှုရပြီဆိုရင်တော့ဒါဟာဆက်လက်အတီးဖြစ်မယ်လို့အတော်ခိုင်လုံစိတ်ချရသွားပါပြီ။ဘာကြောင့်လဲဆိုတော့ Trump အစိုးရလူသဘောထားတင်မာတဲ့အစိုးရမျိုးနောက်ထပ်တက်လာစရာမရှိဘူးဆိုတာကြောင့်ပါပဲ
။ဗနာယီသုံးသက်သူတို့ကတော့ဒီနှစ်နှောင်းပိုင်းအာရှနဲ့ဥရောပကိုအီရန်ရေနံတင်ပို့မှုစီးစီးသာသာကြဆင်းမယ်လို့တွက်ကြပေမဲ့အီရန်ရဲ့ရေနံစိမ်းအများအပြားဝယ်ယူနေကြတဲ့တရုတ်နဲ့အိန္ဒိယတို့ကတော့အီရန်အပေါ်ဒဏ်ခတ်အရေးယူတာကိုဆန့်ကျင်ကြမှာပါ။တောင်ကိုရီးယားကလည်းအီရန်အပေါ်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့မှုတွေထဲကရေနံစိမ်းကိုတော့ချွင်းချက်ထားနိုင်ဖို့ကြိုးပမ်းနေပါတယ်။ဂျပန်ကလည်းအီရန်နဲ့သဘောတူညီချက်ဟာတကယ်တော့နိုင်ငံတကာနျူကလ িয়ার မပြတ်နှံ့ရေးနဲ့အစီအလပိုင်းဒေသတည်ငြိမ်ရေးကိုခိုင်မာစေတယ်လို့ပြောထားပါတယ်။ဂျပန်တောင်ကိုရီးယားတရုတ်ခေါင်းဆောင်တွေဟာအမေရိကန်နှုတ်ထွက်တဲ့ကိစ္စကိုလူသိရှင်ကြတော့မဝေဖန်ကြပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းကြောက်မှုအဆုံးသတ်ရေးသံကင်းတမန်ကင်းအထုတ်မှုကိုဆက်လက်ထောက်ခံသွားမယ်လို့ပြောကြပါတယ်။သူတို့သုံးဦးဘလူးနေရတွေ့ဆုံပြီးမှဂျပန်ဝန်ကြီးချုပ်ချင်းဇိုအာဘေကအခုလိုပြောခဲ့တာပါ။
ကုလသမဂ္ဂရဲ့ပြဋ္ဌာန်းဆုံးဖြတ်ချက်တွေနဲ့အညီမြောက်ကိုရီးယားရဲ့ဖြစ်အားဖြင့်လက်နက်တွေဒုံးကျည်တွေကိုလုံးဝအုပ်တုံပြက်ပြက်သားသားဖျက်ဆီးပစ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်အားထုတ်ရမှာပါ
။မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားအပြန်အလှန်ညှိနှိုင်းဈေးဆစ်စရာတွေကတော့အများကြီးရှိနေနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။နှစ်နိုင်ငံအကြားစစ်မဲ့စုံကိုသွားရောက်ပြီးမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့သူတောင်ကိုရီးယားဝန်ချုပ်မွန်းဂျေအန်ကတော့ထာဝရညီညာရေးရရှိဖို့အတွက်အခြေခံအုတ်မြစ်ချနိုင်ခဲ့ပြီလို့ပြောထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာလည်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ပျုံယမ်မြို့တော်မှာဗိုလ်ထုနေရသွားရောက်တွေ့ဆုံခဲ့ပြီးသမ္မတထရမ့်နဲ့တွေ့ဆုံရေးကိုညှိနှိုင်းခဲ့သလိုဖမ်းဆီးထောင်ချခံရတဲ့ကိုရီးယားအနယ်ဝင်အမေရိကန်နိုင်ငံသားသုံးဦးကိုလည်းပြန်လည်လွတ်မြောက်လာစေခဲ့ပြီဖြစ်ပါရခင်ဗျာ။